PR ခေါ်အချိုးကျကိုစားပြုစနစ်ကိုအလုံးမရှိကြောင်းပြည်သူလှုပ်ရှားမှုမြင့်တင်ရေးကွန်ရက်အဖွဲ့ဝင်တွေဟာမြို့တော်ခမ်းမရှိကနေအနော်ယထာလန်ပန်ဆိုရန်နဲ့မဟာဗန်နူလာလန်တွေမှာလမ်းလျှောက်ကန့်ကွက်ခဲ့ကြတာဖြစ်ပါတယ်ပီယာစနစ်ကိုကန့်ကွက်ရမှာပါဝင်ခဲ့သူကိုမင်းမောင်မောင်ကလက်ရှိကျင့်သုံးနေတဲ့မဲအများဆုံးရရှိသူသာအနိုင်ရတဲ့ရွေးကောက်ပွဲစနစ်ကိုသာထောက်ခံကြောင်းအခုလိုပြောပါတယ
်ပီယာစနစ်ကကျွန်တော်တို့မြန်မာပြည်နိုင်ငံရဲ့ရေရှည်အတွက်မကောင်းဘူးပေါ့နော်ကျွန်တော်တို့အခြားနိုင်ငံတွေမှာလည်း FPTB ဆိုတဲ့စနစ်ကိုပဲကျင့်သုံးရတယ်ပီယာစနစ်ကအချိုးကျစနစ်ကိုတုံးတဲ့အတွက်ကျွန်တော်အနေနဲ့တော့လုံးဝသဘောမကျဘူးကျွန်တော်အနေနဲ့ပြောမယ်ဆိုတော့ FPTB စနစ်ကိုပဲကျွန်တော်ကြိုက်တယ်နိုင်သူဘိုးလုံးအဲ့ရသဘောပဲကြိုက်ဖွဲ့စည်းတည်းတည်းကလည်းကျွန်တော်တို့ရဲ့ဆန္ဒတူတဲ့လူတွေကလည်းမကြိုက်တော့မကြိုက်လို့ပဲထုတ်ဖို့ပြောသွားမှာပါပဲပီယာစနစ်ကိုမကျင့်သုံးဖို့ FPTB စနစ်ကိုပဲကျင့်သုံးဖို့ကျွန်တော်တို့ကတော့ပြုပြင်ပြောင်းလဲပေးသေးချင်ပါတယ်
လာမယ့်ရွေးကောက်ပွဲတွေမှာပီယာစနစ်ကိုကျင့်သုံးဖို့ကြိုးစားတာဟာ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုအဟန်တာဖြစ်အောင်လှုပ်တာတာဖြစ်တယ်လို့ယူဆကြောင်းပြည်သူ့လှုပ်ရှားမှုမြင့်တင်ရေးကွန်ရက်တာဝန်ခံဦးကြည်လင်းကပြောပါတယ
်လွတ်တော်တွင်းမှာတင်သွင်းလာတဲ့ပီယာစနစ်ကတိုင်းပြည်အတွက်တော်တော်အန္တရာယ်ရှိတယ်လို့မြင်တယ်ဘလို့အန္တရာယ်ရှိတယ်ဆိုတော့တိုင်းပြည်မှာတစ်ပြည်တွင်းချင်းဆိုင်မရသေးဘူး2008ဖွဲ့စည်းပုံအခြေဥပဒေလည်းမပြင်ဆင်နိုင်သေးဘူးဆိုတော့အဲ့လိုအခြေအနေမျိုးတွေမှာရှိပါတယ်အဲ့လိုအခြေအနေမျိုးတွေရှိတဲ့အပေါ်မှာတိုင်းပြည်မှာလူမျိုးရေးအဆုံးရောက်တဲ့ဘာသာရေးအဆုံးရောက်နေတဲ့ပါတီအဖွဲ့အစည်းတွေပေါ်ပေါက်လာပြီးလွှတ်တော်တွေဝင်လာရင်လွှတ်တော်မှာဖက်ဆူဝါဒလွှမ်းမိုးသွားနိုင်တယ်လွှတ်တော်ကလည်းပဲညွန်မောင်းအစိုးရဖြစ်လာနိုင်တယ်ညွန်မောင်းအစိုးရဖြစ်လာတင်တဲ့မြတ်သူ့အဖွဲ့နဲ့မတည်ငြိမ်ဖြစ်လာမယ်လွှတ်တော်တွေမတည်ငြိမ်ဖြစ်လာမယ်နောက်တစ်ခုကတိုင်းပြည်မှာမတည်ငြိမ်ဖြစ်လာရင်တရားဥပဒေစိုးမိုးပြပြသွားမယ်တရားဥပဒေစိုးမိုးပြပြသွားသည်နဲ့အမျှစစ်အာဏာရှင်စနစ်ကအုံမြင့်ချခိုင်မာသွားစေမှာဖြစ်တယ်အဲ့ဒါကြောင့်မလို့ပြည်သူလူထုအတွက်အန္တရာယ်ကြီးတယ်လို့ယူဆတယ
်ဒီနေ့ဆန္ဒပြပွဲမှာပါဝင်သူကိုမြတ်ကျော်ကပီယာစနစ်ကိုလက်မခံကြောင်းအခုလိုပြောပါတယ
်ပါတီကိုကိုစားပြုတဲ့စနစ်အဲ့တော့ကျွန်တော်တို့ပြည်သူလူထုကမင်းပေးတဲ့ကိုယ်စားလှယ်ကိုကျွန်တော်တို့မသိရဘူးအဓိကလွတ်တော်ကိုယ်စားလှယ်ပါဆိုတဲ့လူနဲ့ပြည်သူလူထုနဲ့ခက်ဆိုင်ဆိုင်ဖြစ်နေမယ်အကင်းကွာနေမယ်ကျွန်တော်ပြည်သူအကျိုးတင်ပြရမယ်ဘသူတင်ပြရမလဲအဲ့အချက်တွေကြောင့်ကျွန်တော်ပြည်အောင်ကန့်ကွက်ပါတိုင်းရင်းသားစီးလုံးညီညွတ်ရေးကိစ္စအဓိကပါပဲနောက်ချစ်ဖွဲ့စည်းပုံအခြေခံဥပဒေကိုမပြင်နိုင်သေးဘူးပြည်သူညီညွတ်ရေးမရသေးဘူးအဲ့အချိန်မှာပြည်ဟာကမယုံသားဘူးအဲ့တော့တိုင်းပြည်အတွက်တိုင်းသားစီးလုံးညီညွတ်ရေးမပြိုကွဲစေခြင်းရင်ပြာစနစ်ကိုလွတ်တော်မှာအဆိုပြုတင်သွင်းထောက်ခံသူတွေအားလုံးရတန်းရက်ပါကျွန်တော်တို့ကန့်ကွက်ပါတယ
်ပြည်သူ့လှုပ်ရှားမှုမြင့်တင်ရေးကွန်ရက်ဟာပြာစနစ်ကိုကန့်ကွက်ဆန္ဒပြခဲ့တယ်လို့ကြေညာချက်လဲထုတ်ပြန်ခဲ့ပါတယ်အဲ့ဒီကြေညာချက်မှာပြာစနစ်ကိုကျင့်သုံးဖို့လွတ်တော်တွင်တင်သွင်းတာကိုထောက်ခံတဲ့အဖွဲ့အစည်းနဲ့လူပုဂ္ဂိုလ်တွေကိုရှုံချကန့်ကွက်သွားမှာဖြစ်ကြောင်းနဲ့ပြာစနစ်ကျင့်သုံးဖို့ပြင်ဆင်နေတာကိုချက်ချင်းရပ်တန့်ပေးဖို့ပါရှိပါတယ်ပြည်ကလေးလွှတ်တော်အစည်းအဝေးတွေမှာအမျိုးသားဒီမိုကရေစီအင်အားစုပါတီရဲ့လွှတ်တော်ကိုယ်စားလှယ်တွေဖြစ်တဲ့ဒေါခင်ဝိုင်းကြည်နဲ့ဦးအောင်စင်တို့ကလာမယ့်ရွေးကောက်ပွဲတွေမှာ PR ခေါ်အချိုးကျကိုစားပြုစနစ်ကိုကျင့်သုံးဖို့အဆိုကိုအမျိုးသားလွှတ်တော်နဲ့ပြည်သူ့လွှတ်တော်တွေမှာတင်သွင်းခဲ့ကြပါတယ်လွှတ်တော်ကလည်းလက်ခံဆွေးနွေးခဲ့ပါတယ်လက်ရှိမှာတော့ပြည်သူ့လွှတ်တော်ကမြန်မာနိုင်ငံနဲ့ကိုက်ညီမဲ့ရွေးကောက်ပွဲစနစ်ကိုလေးလာဖို့ကော်မရှင်ဖွဲ့စည်းပေးထားပါတယ်ရှင်